ကိုပိုင်တပ်စင်တွေကိုအဓိကတည်ဆိုခဲ့တဲ့ဒီနိုင်ငံကျော်အစိုးရခင်မောင်တိုးပါဆိုလို့ရှိရင်ဒီကနေ့မနက်ပိုင်းကပဲစင်ကာပူနိုင်ငံမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့တော့ကိုသားညူဦးကအပြည့်အစုံပြောပြပါမယ်ရှင်
။အသက်62နှစ်အရွယ်ဆိုတော့ခင်မောင်တိုးဟာဒီကနေ့မနက်ပိုင်းဒေသဆန်ချိန်8နာရီကျော်မှာစင်ကာပူနိုင်ငံမှာအသေးရောဂါနဲ့ကွယ်လွန်သွားတာဖြစ်ပါတယ်။အသေးရောဂါကြောင့်ပြီးခဲ့တဲ့စက်တင်ဘာလဇန်ကလေးကစင်ကာပူနိုင်ငံမှာဆေးဝါးကုသမှုခံယူနေတာပါ။ကိုခမောင်တို့ရဲ့မိသားစုဝင်တွေဟာလည်းအခုစင်ကာပူနိုင်ငံကိုရောက်နေပြီးတော့ကြံနေတဲ့သူ့ရဲ့ရုပ်ကျွင်းကိုတော့စင်ကာပူနိုင်ငံမှာပဲတကြွမှာဖြစ်ပါတယ်။အခုလိုဆိုတော့ခမောင်တို့ကွယ်လွန်တာဟာမြမဂီတလောကအတွက်ကွက်လက်တစ်ခုဖြစ်သွားစေတယ်ဆိုပြီးတော့လည်းအဆူရောမီမီဝင်းဖေကပြောပါတယ
်။ဒီမမီတို့ဂီတလောကမှာဟိုကိုထီးကိုတိုးဆိုပြီးတော့တကယ်လူကြီးပေါ့မမီတို့အတွက်ဟိုဂီတလောကအတွက်တကယ်မပါအရေးပါတဲ့မပါမဖြစ်လူကြီးနှစ်ယောက်ရှိပါတယ်အဲ့တော့ကုတီဆုံးတော့ကတော့ကုတူကမမီတို့မြမဂီတလောကရဲ့ကွက်လက်ကြီးတစ်ခုဖြစ်သွားပြီးအပေါက်ကြီးတစ်ခုဖြစ်သွားတယ်လို့သူပြောခဲ့တယ်အခုတော့အပေါက်ကြီးကနှစ်ခုဖြစ်သွားတာပေါ့နော်နောက်ပြီးတော့ဂီတလောကအတွက်လည်းကိုပိုင်ဖန်တီးမှုတွေနဲ့ခိုင်ခိုင်မာမာရှိတဲ့မားတို့ယူသေးလေးစားရတဲ့လူကြီးတယောက်ရှုံရှုံသွားတာပေါ့နော်မနစ်ကနေအဲ့နှစ်စမိုင်းပေါ့နော်နိုဝင်ဘာလကနေပြီးတော့ဒီ2012နှစ်စမိုင်း January လေးလောက်ထိကိုတို့ကအမေရိကကိုဖြောပြေးခီးလာခဲ့ပေါ့နော်မမီကဥတီဆုံးပြီးရဲ့နောက်ပိုင်းမှာမမီရဲ့လေးစားရဲ့ကိုကြီးနှစ်ယောက်ထဲကတယောက်ပဲရှိတော့တယ်ဆိုပြီးတော့မမီအရင်လေးထားပြီးတော့ဒီရက်ဝေးတိုင်းပြည်နဲ့ဝေးမှာရောက်နေတဲ့အချိန်မှာမမီဝန်တာအာရနဲ့ဟိုကိုတို့လာတဲ့အချိန်မှာဂရုစိုက်ခွင့်ရခဲ့တယ်ပေါ့လေဒါလေးကိုပဲပြန်ပြီးတော့တွေးပြီးတော့ဖြစ်သိမ့်ပါတယ
်။စကိုင်းတိုင်းမော်လိုက်စာတီဖြစ်တဲ့ကိုခမောင်တုဟာ1966ခုနှစ်မှာဒီရန်ကုန်စက်မှုတက္ကသိုလ်မှာပညာသင်နေတဲ့ဂီတအနုပညာဘက်ကိုပို့ပြီးတော့လေးပေးလှုပ်လာပြီးကျောင်းမပြီးခဲ့ပါဘူး။စက်မှုတက္ကသိုလ်ကျောင်းတက်ဆင်ကလေးကဒီတေးကိုမမောင်ကိုရဲလွင်နဲ့အတူကိုပိုင်တန်ဆင်တေးသချင်းတွေကိုစတင်ရေးသားခဲ့တာပါ။ဒီနောက်ကိုရဲလွင်လုံးနဲ့အတူပဲဒီလက်စွီတေးဂီတအဖွဲ့ဖွဲ့စည်းရမှာပါဝင်ပြီးတော့တေးသချင်းတွေစတင်ထုတ်ခဲ့ပါတယ်။မြစ်မလှိုင်းဂီတဆိုပြီးတော့နာမည်ပြောင်းလိုက်ပြီးတဲ့နောက်ဒီမဟာဆန်သူဆိုတဲ့တီစရီဟာလူငယ်တွေကြားမှာထူးရည်ပန်းစားပြီးတော့ခင်မောင်တိုးဆိုတဲ့အမည်တွင်ခဲ့တာပါကွယ်လွန်တဲ့အချိန်မှာဇနီးဒေါ်ဝေဝေခိုင်တဲ့သားသမီး၃ဦးကျိုင်းခဲ့ပါတယ်ကိုခမောင်တိုးရဲ့နောက်ဆုံးစင်မြင့်ဂီတပွဲကတော့ဒီဩဂတ်လအတွင်းလုံးက88မျိုးဆက်ကျောင်းသားတွေပြုလုပ်တဲ့ဂီတဝတ္တန်ရမုံငွေဖျော်ဖြေပွဲဖြစ်ပါတယ်ကိုခမောင်တိုးဟာမကွယ်လွန်ခင်မှာဒီအမေရိကန်ပြောင်စုကိုလာရောက်စဉ်ဗီယူကနေပြီးတော့သူ့ကိုဆက်သွယ်မြင်းမြန်းခွင့်ရခဲ့ပါတယ်။အဲ့ဒီချိန်တုန်းကသူ့ရဲ့အမှုပညာနဲ့ပတ်သက်လို့ယူဆချက်နဲ့ပတ်သက်ပြီးတော့ပြောခဲ့တာတွေကိုမှတ်တရအခုထုတ်လွှင့်လိုက်ပါတယ်
။အချင်းနေကုန်းကတော့တို့ရတို့ဆိုင်ဆိုင်အားတော့ရှိပါတယ်။ဒါပေမဲ့ကျွန်တော်တန်တာကတော့အဲ့လိုစိတ်ပိုင်းဆိုင်ရာညံ့မှုကိုဖြစ်စေတဲ့အချင်းတွေကိုတော့ဆိုရတော့ပို့ပြီးတော့အဆင်ပြေတယ်။ပို့ပြီးတော့လည်းနားလားလို့လိုက်ဖက်မယ်လို့ထင်ပါတယ်။နောက်ပြီးတော့ဘဝတချင်းနေဆိုရလဲဒီတော့သဘောကျပါတချင်းနေကြောင့်လူတွေရစိတ်စံစိတ်ပိုင်းဆိုင်ရာကိုပြောင်းလဲလို့ပေါ့လူတွေဘဝမတည်ပြီးတော့လချင်းနေပြရတယ်အဲ့လိုသူတွေလူရဲ့ဖြစ်စဉ်တွေဘဝမတည်ပြီးတော့လဲချင်းရတယ်မွေးပွားလာတယ်ဒီလိုပဲအပြန်လာမှာပဲရှိပါတယ်ဆိုခြင်းပြီးတော့မဆိုရတယ်လည်းရှိတယ်မဆိုခြင်းမဲ့ဆိုရတယ်လည်းရှိတယ်အဲ့ဒါတော့တချို့ကိစ္စတွေမှာကိုမလွဲမရှောင်တာအချင်းချင်းအနေထားတွေမှာကြာရင်ကျွန်တော်တို့ဆိုရတယ်ကြုံမှုပါတယ်ဒါပေမဲ့ဟိုစိတ်ပါတယ်မပါဘူးတော့ဒါကိုနဲ့ပဲဆိုင်တာပေါ့လေကျွန်တော်တို့စိတ်ဝင်စားမှုရှိတယ်မရှိဘူးတော့အချို့ကိစ္စတွေကျတော့ဆိုခြင်းပေမဲ့လည်းမဆိုရတယ်လည်းရှိတယ်အဲ့ဒါကြီးကလည်းအဲ့လိုသင်မျိုးတွေတည်းကျွန်တော်မဆိုခဲ့ရတယ်လည်းရှိတယ်
ကိုပိုင်တန်ဆင်တွေသာအဓိကတည်ဆိုတဲ့နိုင်ငံကျော်ဆိုတော့ခင်မောက်တို့ဒီအမေရိကန်ပြည်ထောင်စုကိုပြီးခဲ့တဲ့နှစ်ကလာရောက်ခဲ့တော့က VOA နဲ့တွေ့ဆုံမေးမြန်းခန်းမှာဦးခင်မောက်တို့ပြောသွားခဲ့တဲ့သူ့ရဲ့အမှုပညာအပေါ်ယူဆချက်တချို့ကိုအခုအမှတ်တရအနေနဲ့ပြန်လည်ထုတ်လွှင့်ပေးလိုက်တာပါရှင်